နိုင်ဂျီးရီးယားနိုင်ငံမှာဒီသတင်းမဲ့စော်ပိုင်းကစာတင်ကြောင်းတွေကိုဝင်ရောက်တိုက်ခတ်ပြီးဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကဖမ်းဆီးသွားတယ်လို့ဆိုတဲ့ကြောင်းသူတွေကတချို့ကိုပြန်လည်ကယ်တင်နိုင်ငံကြောင်းအာဏာပိုင်တွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်ယူဘေးပြည်နယ်ဒပ်ချီမြို့ကအစိုးရပိုင်အမျိုးသမီးသိပ္ပံပညာတက်တန်းကြောင်းကိုလက်နက်ကိုင်သနသမားတွေစီးနင်းတိုက်ခတ်ပြီးနှစ်ရက်ကြာမှာပဲပျောက်ဆုံးနေတဲ့ကြောင်းသူတချို့ကိုယူဘေးနဲ့ဘွန်နိုပြည်နယ်နယ်စပ်နီမနေ့ကရှာဖွေတွေ့ရှိခဲ့တာပါ။အင်္ဂါနေ့တုန်းကကြောင်းတက်တဲ့ကြောင်းသားစင်ကောက်ဦးရေမှာပဲကြောင်းသူ92ယောက်ပျောက်ဆုံးနေတာသိခဲ့ရကြောင်းလဲနိစက်သူတွေကပြောဆိုထားပါတယ်။